你给你的水稻不差异不会面白都这些因为秋你拿这个屋你的边台所以这把这个案子不如那个哪看哪我国家案子塑造烟台烟这样的人啊如果压了来看嘛如果要塑造烟塑造烟很难有戏的压烟如果要塑造烟的烟这些有啥有塑造烟希望我想都在计划我无所谓塑造烟这些有啥说啦我外面可以进步对以及也可以留下去那这些地摊也对那里还是我我是还是我你也还是我我家妈妈进来的时候希望在啥对所谓的特别是有在有塑造呀塑造呢不见不好有点留下来给上来苦逼谁叫我有干嘛有点到一个另外啥比如西瓜也经常也得有定位的很多感觉定位的 professional 西瓜也有感觉工作位的苏州因为我的哥们奥面就加比西瓜我想给香港都在关家的不鼓励去的来单子老辈家的不鼓励去的苏州奶奶算阿妹的在六月三十日，大家里面是讲，比如大家们是去，希望在苏州也是的，我这个也并不特别去的。然后临的在哪里来的是，不晓得那里你也会抢了抢了，你也会苏州卡苏州卡。我这个收在庄里头的是，阿拉玛查给他，然后对家来给他。두번째는뭐야아는왕차도야에라고예서야바하야그만이야차비도하자야에라고예시양만에는동물이냐이외담요리수정이양고미용도마이내치비로지가야될수있는요리는천사죄와도하자야동물이소위를국라인난담화를신담해국가인란섬나千强百里数这里第二个天意啊难道一个位一个超低的员工用嘛强大头员工那么大屋跟妈妈说强大的头部都在那是因为高低那时候第二个特别是一个地带差别那是招募的库业收在那大的我妈妈阿罗王差别这个是对的对的第四张目那边前功的就行就是对房价压上去看不见就行这些有啥的压抑四张卡的这些有啥的包嘛这些有啥的你说但我细细都恰得不这些有啥压下来这些有啥的马路之类也说的呀都在那库房好上去阿达呢就可以比你的这些有啥是不如强大好差的但这些有啥也提我马就马达比的肉都可以比你的够不可以比强大好差的每家每岁都可以比你的为了每岁的那帮你的强大好差的但这些有啥一样的那如果把肉是不压啥的不高密的这些有啥的干的比较高不不足的更漏的大大不足的是不足漏的哎你留下的啊阿罗满慢那边这些有啥压来不强到你要没没把整个人超白样的没准那个人你超白样的讲很干净的这样的这看看来不足高不漏的这个是苏州人的这些有啥的地带是你的不挖掘其他是要弄高的 ဒီလိုတော့အကြောင်းပြုပြီးတော့ရလာတဲ့ကုသိုလ်ဌာနကုသိုလ်ပဲဖြစ်တယ်ပေးလိုက်ကမ်းလိုက်တယ်ဆိုတာ generosity ကိုချမ်းသာတယ်လို့သူများကိုချမ်းသာစေခြင်းနဲ့ဆိုမေတ္တာမေတ္တာအရင်းခံတယ်ဒါလည်းမှန်ကန်တဲ့နည်းနဲ့ပေးကမ်းမှုဆိုလိုတယ်မမှန်ကန်တဲ့ရည်ရွယ်ချက်နဲ့ပေးတာတွေလည်းရှိတယ်နော်အဲတော့မှန်ကန်တဲ့နည်းလမ်းနဲ့ပေးမယ်ဆိုလို့ရှိရင်နော်နာချမ်းသာတယ်ဆိုသူတို့လည်းချမ်းသာကြပါစေ။ဆိုတော့ကိုကြီးရဲ့အနေနဲ့ပေးတာမျိုးဒီတိုင်းတန်ဖိုးရှိတဲ့ပေးနည်းပေါ့။အဲ့တော့ဒီလိုသားနဲ့ပတ်သက်လာလို့ဒီလိုစုပြီးထောင်းပြီးလာတဲ့ဘဝတစ်ခုမှာဒီလိုသားကိုအလုံးပြုပြီးတော့ဘဝမှာချင်းချင်းရှားရှားချမ်းသာတာပြည့်ပြည့်စုံစုံနဲ့နေတော့ဤဘဝတစ်ခုဆုံးသက်သွားတဲ့အခါမိမိတို့ကျောင်းဝင်စုဆောင်လာတဲ့ပစ္စည်းဥစ္စာတွေဟာအလုံးထားပြီးတော့သွားရကြတယ်။ဒါတွေပါသွားတော့ဆိုပစ္စည်းဥစ္စာကိုကျောင်းပြုပြီးရတဲ့ကုသိုလ်လေးတွေပါ။ညာကတဏှာခီးလျှောက်တဲ့အခါဒီလောက်နေရနိုင်တယ်အများကြီး။သူတို့ဒီကနေ့ဟာမြန်မာလူမျိုးတွေလည်းဖြစ်တယ်။ဘုရားသာသနာတော်ကြီးနဲ့ထွန်းတောက်ပါလေ။ပြောင်းရတဲ့တရားတွေနဲ့ချင်းချားရှိနေတယ်။စုဆောင်မှုနှစ်ခု။စီဝါဥစ္စာစုဆောင်မှုနဲ့ကုသိုလ်ကောင်းမှုစုဆောင်မှုနှစ်ခုပဲ။ဒါနဲ့ကုသိုလ်လေးပြုပြီးတော့တဘွားတစ်ခုဆုံးသက်သွားပြီဆိုလို့ရှိရင်။နောက်ဘွားမမြရရဘာမှပါမတော့။အဲတော့အရေးကြီးတဲ့စုဆောင်မှုသာသနာတော်နဲ့ကျုံ့နေတဲ့အခါမှာအရေးကြီးတဲ့စုဆောင်မှုတစ်ခုရှိသေးတယ်ဆိုတာကိုမေ့ထားတယ်ပေါ့။မေ့ထားတယ်အဲ့ဒါလေးကိုမိတ်ထားလိုက်မယ်ဆိုလို့ရှိရင်တော့သံဃာကြီးသွားတဲ့အခါမှာမပြည့်မစုံဖြစ်တယ်။ဒါကမပြည့်စုံတာပညာပဲဆိုင်မပြည့်စုံ။ယူရီယာကိုရပဝန်းကျင်အပိုင်းပိုင်းကိုကျော်ဖြတ်နိုင်ရင်းကမစွားနိုင်ဘူး။ကိုပဝန်းကျင်ထဲမှာပဲပူချင်းလေကကုဒီနေ့ကဘာမှာသံပေါင်း6000ကျော်လူရရှိတယ်။အဲ့ရှိတဲ့ချိန်မှာဘုရားဝါဒရရဘုရားဝါဒအတိုင်းဝိုင်းမှာပါဝင်ခြင်းနဲ့နေကြတခြားဝါဒဝင်တွေကလည်းတခြားဝါဒဝင်အတိုင်းဝိုင်းနဲ့ဒီလိုပဲပါဝင်ခြင်းနဲ့နေကြအဲ့လိုနေတဲ့အခါမှာမျိုးမျိုးပြောကြတယ်ဘုရားဝါဒကမှန်တယ်ဒီဝါဒကမမှန်ဘူးနဲ့တော့မှန်တော့မှန်ဘူးဆိုတော့ဘာကိုပြောရလဲမမနာကိုလည်းပဲအမှန်ကျင်ရင်ချင်းနဲ့ပါတာကိုလည်းပဲအမှန်ကျင်ရင်ချင်းနဲ့မန္နာကိုလည်းပဲအမှားကျင်ရင်ချင်းတကယ်အမှန်ဆိုတာကိုယ်ကြီးရဲ့တိုင်တကယ်ဖြစ်တာမှာအမှန်လို့ပြောရွေတဲ့ကတခြားဖြစ်လာတာကတခြားဆိုရင်အမှန်လို့ပြောလို့ရအဲ့တော့ဘုဟုအမှန်ကန်ဆိုတာဘယ်ဘောမှာမူတည်ရမှာလို့ဆိုလို့ရှိကိုယ်ရဲ့လက်တွေ့ကိုယ်တိုင်ရဲ့အသိကိုယ်တိုင်ရဲ့အတွေ့အကြုံပေါ်မှာစုံချက်ဖို့ဒါကအမှတ်တမ်းအဲ့လိုစုံချက်နိုင်ဖို့ဆိုတော့ဒီမှာအဋ္ဌဉာဏ်သာရှိဦးရဲ့အဋ္ဌဉာဏ်ရှိဦးရမယ်အဋ္ဌဉာဏ်မရှိဘူးပဲနဲ့အဋ္ဌဉာဏ်ဆိုတာမရဘူးဉာဏ်ဉာဏ်လေးဆိုတာပင်ကိုယ်ကအချိန်ခံနေအပြင်ပါတော်လဲပဲလောကီပညာကြောင့်မှပဲသင်္မတ္တတာကိုခု electronic လောကနဲ့တက်ဝေးရတယ်ဆိုတာဒီ electronic ပညာသင်ထားမသင်လို့ရှင်မသိဘူးတာမန်လူတယောက်သွားမင်းမသိဘူးမလို့မသိရင်မသင်လို့မသိဘူးအဲ့ဒါကြောင့်မလို့ဘာသာတရားနဲ့ပတ်သက်လို့ရှင်သင်ထားတယ်သင်ထားပြီးတဲ့အခါကျတော့အမှားမှန်ဆိုကိုယ်ဟာညာတယ်လို့ဆိုချင်သင်္ခါရသင်ကြားခြင်းပေါ်မှာဘုဒ္ဓီအမှန်မှန်ဖြစ်တယ်။ဒီ electronic ပညာလည်းပဲသင်္ခါရသင်္ခါရတဲ့ပေါ်မှာဘုဒ္ဓီပြီးတော့ကိုယ်တွေကိုယ်ရဲ့လက်တွေနဲ့လောက်ကံပြီးတော့လူတွေဆုံးဖြတ်ပြီးသွားနေတာ။အဲ့ဒါဆိုရင်ဓမ္မနဲ့ပတ်သက်ပြီးဘုရားတိတယ်။အဲ့တော့ဒီလိုဆိုရင်ဒီအဋ္ဌဉာဏ်ကိုလည်းသိဖို့လည်းဒါစုဆောင်မှုတစ်ခုပါ။ဘုန်းကြီးတို့ဒီပုံမှာအရင်လိုအပ်တယ်လို့။ဘာသာတရားနဲ့ပတ်သက်လာလို့ရှိရင်အဋ္ဌဉာဏ် ရဖို့ရတဲ့စုဆောင်ရတယ်ကြောင့်တရားနာကြတယ်စပေညာကိုဖတ်ရှိကြဒီနေ့သစ္စာပြောင်းဟောတာတဲ့တရားတွေညမပြေမှာပြည့်စုံရှိတယ်တကယ်ဖတ်ရှိလေ့လာမယ်ဆိုလို့ရှိရင်ညမဘာသာနဲ့ဖတ်ရှိလေ့လာလို့ရတယ်ပါဠိတဲ့ society ကနေပြီးတော့ပြန်စားလို့ဒီကတော့ကိုအင်္ဂလိပ်လိုပြန်ထားတာရှိတယ်အင်္ဂလိပ်လိုလည်းဖတ်ရှိလို့ရတယ်ပါဠိတလို့ရှိရင်လည်းပါဠိဘာသာနဲ့ဖတ်ရှိလို့ရတယ်ဒီနည်းနဲ့ဆိုင်ရဆိုင်ရအသိဉာဏ်တွေကိုပြီးသွားတယ်ပညာဘုဒ္ဓတွေဒီထဲမှာအများကြီးရှိစိတ်ပန်နဲ့ပတ်သက်တဲ့ပညာရည်တွေကိုလည်းစိတ်ပန်ဆိုင်ရသောင်းတွေမှာရေးသားပေါ်ပြထားကြတယ်လို့ပဲအခုဒီဓမ္မရေးရနဲ့ပတ်သက်လာလို့ရှိဓမ္မရေးရနဲ့ပတ်သက်တဲ့ဘူရင်ကြတာတွေအများကြီးရှိတယ်။ဒါတော့ဘုရားသာသနာတော်နဲ့တွေ့ကြုံလာတဲ့အခါမှာရှားဝေခြင်းနဲ့ရက်ထဲမှာခွန်ကြီးတို့အဓိကနောက်ထပ်တစ်ခုတိုးရဲ့လိုအပ်တယ်။စီပွားရှာခြင်းကတော့ကိုယ်သာဝတိရေဘဝရည်ရည်ပဲဟုတ်ပြီဒီဘဝအတွက်လုံလောက်တယ်။ဘဝတဏ္ဍာရီကိုဖြတ်ကျော်တဲ့အခါမှာကုသဏ္ဍာမှာပါသွားဖို့ကျန်တာရယူသွားဖို့ကုပ္ပဝဉ္ဇဉ်ကိုဖြတ်ကျော်နိုင်ဖို့ဆိုတာအတွက်ကျတော့ဓမ္မအပြင်းဉာဏ်ရှာဖို့လိုတယ်။အဲ့တော့မပါဘဲနဲ့ဘဝခရီးကိုသွားပြီဆိုလို့ရှိရင်သူပြောတိုင်းရုံသူလုံးထားတဲ့ line လို့ဆိုတဲ့ဘဝတွေမကျော်သွားနိုင်။ပါဝဉ္ဇဉ်ကိုမကျော်သွားနိုင်။ဘုရားရုပ်တွေတော့ကြောက်တယ်။တကယ်လဲသူရတာ true story ပေါ့။ပြင်းတဲ့နိုင်ငံမှာပြင်းတဲ့အမျိုးသမီးလေးတယောက်စာပေဖတ်ရှိတဲ့ဝါသနာပါတယ်ပါတဲ့အတွက်ကြောင့်ပြင်းတဲ့လူပြန်ထားတဲ့ဓမ္မပဒဆိုတဲ့ခန္ဓာပေါင်း၄၀၀ကျော်ရှိတယ်အတွေ့ခေါ်လေးတွေကိုခန္ဓာလေးတွေပြန်ထားတာဒီကလေးလည်းပြန်ထားတာတွေရှိပါတယ်အင်္ဂလိပ်လိုပြန်ထားတာအဲ့ဓမ္မပဒစာအုပ်လေးကိုဖတ်လိုက်တယ်သူပြမရသိပြီမသိဖတ်ကောင်းကောင်းနဲ့အကုန်လုံးဖတ်။ခိုင်းမှရင်းနဲ့သူအသိဉာဏ်ရတာ။ရတာတဲ့အခါကျတော့သူတို့တွေလောက်နေတာတွေကမှားကုန်ပြီ။အခုဒီထဲမှာဆိုထားတဲ့စာတွေကဘဝနဲ့အမတန်မှဆက်ဆံလို့ရတယ်ဟုတ်။ကိုယ်ဘဝနဲ့ဆက်ဆံကြည့်လို့အမတန်ရတဲ့ဟာလက်တွေ့လည်းကြတယ်ဆိုလို့။အဲ့ဒီကလေးမလေးကသူ့မိဘတွေကိုပြောတယ်လေ။အမေတို့အဖေတို့တော့လာတဲ့အခါကျအကုန်လုံးလွဲနေပြီတကယ်ကတော့ခုဓမ္မပဒတဲ့မှာရေးထားတဲ့စာပေတွေကတကယ်မှန်တယ်ဘဝနဲ့လည်းအတ္တမလက်တွေ့ကြတယ်ဒါပေမဲ့တရားလဲဆိုပြီးတော့လိုက်လာရှာဖွေတဲ့အခါကျတစ်ချိန်တော့အိန္ဒိယနိုင်ငံမှာပွင့်လာတဲ့ဗုဒ္ဓဟောတဲ့တရားဒီတရားတွေကအခုချိန်ပဲနိုင်ငံမှာထောင်းကားနေတယ်ဆိုတော့မာတိမှာထောင်းကားနေတယ်အဲ့ဒီလူတွေကဗမာပြည်ရောက်လာပြီးတော့ဗမာပြည်မှာတရားဓမ္မတွေအားထုတ်ပြီးကွန်ဂရက်တက်သွားမြွေဘာသာကနေပြီးတော့ဘုရားဘာသာလည်းခုပြောင်းပြီးတော့တရားဓမ္မအသိဉာဏ်ပြီးရတယ်အဲ့ဒီလိုပဝဉ္ဇဉ်တစ်ခုဖြတ်ကူးနိုင်ဖို့ဆိုတာသာမန်အသိဉာဏ်ဖြတ်ကူးလို့ရတယ်ဖြတ်မကျော်နိုင်ဘူးဒီဘောင်ကြီးကိုသူကမဖြတ်နိုင်ဘူးသူကသူ့မိသားစုယုံကြည်တဲ့အမတန်ကြီးမားတဲ့ကြိုင်းကြီးကိုဖြတ်ပြီးတော့ဘယ်လိုဖတ်တဲ့ခုကိုလက်ခံနိုင်လဲဆိုတာအမေတန်မှအသိဉာဏ်ရှိတယ်။ဒါကြောင့်ဘုန်းကြီးတို့တွေလည်းခုချိန်မှာသာသနာတော်ကြီးနဲ့ကြုံတွေ့နေတဲ့အချိန်ဓမ္မဆိုတာဘာလဲ။တို့လက်တွေ့ကျင့်သွားမယ်တို့ဘဝနဲ့ဆက်ဟပ်ပြီးတို့လုပ်တဲ့ကဘာလဲဆိုတာအမှုမဲ့မှန်တယ်မနေတယ်ဒီဘက်ကဆူဆောင်းတယ်။စီးပွားရေးဆူဆောင်းတယ်လို့ဓမ္မအသိဉာဏ်တွေကိုလည်းစုဆောင်းဖို့လိုတယ်။ဓမ္မအသိဉာဏ်တွေကိုမစုဆောင်းဘူးဆိုလို့ရှိရင်ဘဝခရီးကိုရှောင်လန်းတဲ့အခါမှာလူဟာဟိုထောင်ကြပြပြားကြတန်ကျိုးပေးတယ်လို့ပဲဘဝခရီးကကျင်လည်ကြအောင်မှာမာရကသွားမှားတော့တယ်မှန်တဲ့ကမှန်မယ်သို့တော့အမှားနဲ့အမှန်ဆိုအမှားကပုံများလို့ရှိတယ်။ပဝဉ္ဇဉ်ဆိုတာမှန်တဲ့ပဝဉ္ဇဉ်တစ်ခုရောက်တာလို့ရှိအောင်ခဲ့အခုအချိန်မှာကိုယ့်ရဲ့ဉာဏ်နဲ့အနေနဲ့မှာအခိုင်အမာအသိဉာဏ်တစ်ခုတည်ဆောက်လိုက်ပြီဆိုရင်ဒီအသိဉာဏ်ကြောက်သွားတော့မဟုတ်ဘူး ဓမ္မအတိတ်တစ်ခုကခုခေတ်ကလည်းပြောရဆိုရင် online ဖြစ်သွားတယ်။စပြီးတည်တဲ့အချိန်ကစပြီး online ဖြစ်။ online ဖြစ်သွားတယ်ဆိုတာအချိန်ရေးသူကဒီအသိဉာဏ်အကြောင်းတန်းဆိုင်ဆိုင်ပေါ်လာတာ။ဘုန်းကြီးတို့လူတွေကတချို့ကစဉ်းစားတယ်တချို့ကမစဉ်းစားဘူး။စဉ်းစားတယ်ဆိုတာအတိတ်ကစဉ်းစားခဲ့တဲ့အချက်တွေရှိကိုစဉ်းစား။မစဉ်းစားဘူးဆိုတဲ့လူတွေကသာမန်ကဒီလိုနေလာတဲ့ပုဂ္ဂိုလ်တွေ။အဲ့တော့ဒီဘဝမှာစဉ်းစားတဲ့အလေးထားတွေမလုပ်ဘူးဆိုလို့ရှိရင်နောက်ဘဝမှာလည်းစဉ်းစားတဲ့အလေးထားရှိမှာမဟုတ်ဘူး။အေးဒါကြောင့်မို့လို့စုဆောင်မှုဆွဲထဲမယ်။စီးပွားရေးတစ်ခုလည်းစုဆောင်နိုင်မှာမဟုတ်ပဲနဲ့။ဘဝအသိဉာဏ်တစ်ခုလည်းပဲစုဆောင်မှုလိုအပ်ပါလေဆိုတာဒီနေ့ပြောတဲ့ဘဝအသိဉာဏ်တစ်ခုကိုစုဆောင်မယ်ဆိုလို့ရှိရင်အဲ့ဒီဘဝအသိဉာဏ်စုဆောင်တာခုနပြောတဲ့ဈာဝဥစ္စာတွေဆိုတာဒီဘဝပြီးသွားလို့ရှိရင်နောက်ဘဝချင်းမပါကြဘူးအခုဘဝအသိတစ်ခုစုဆောင်ထားတယ်ဆိုလို့ရှိရင်ဒီဘဝအသိဉာဏ်ဒီဘဝတွေမကောင်းဘဝတိုင်းဘဝတိုင်းမလိုက်ပြီးပါတော့မှာဘုရားတရားကြည့်ရင်ဒီဘဝတစ်ခါဆိုတော့ကိုယ်ဘဝနဲ့ဒီဘဝဆက်ဆံမှုကြီးကိုသိပြီးမမြင်ရဘူးတကယ်ကြည့်လိုက်မယ်ဆိုလို့ရှိရင်ဒီမှာဘဝခရီးတစ်ခုပါလိုင်းကြီးတစ်ခုပေါ်မှာရောက်နေတဲ့သဘောပဲအဲဒီရောက်နေတဲ့လိုင်းထဲမှာတစ်ခါတည်းရန်အဖြူလိုင်းတစ်ခါတည်းရန်အမဲလိုင်းဖြူလိုင်းမဲလိုင်းဖြူလိုင်းမဲလိုင်းဘဝခရီးမှာကောင်းတာနဲ့ကျုံတာဆိုးတာနဲ့ကျုံတာအဲဒါတို့သွားနေအဲသံဃာနဲ့ရှိကြမှုတွေတွေ့ကြည့်မယ်ဆိုရင်အကောင်းနဲ့အဆိုးအဆိုးဘက်ကပိုများကြအဆိုးဘက်ရောက်နေတာပိုများအကောင်းဘက်ဆိုတော့ဒီလျှက်စိမ့်လက်တဲ့အတိုင်းအတာလေးတစ်ခုလောက်ပဲအကောင်းတဲ့ဘက်ကိုရောက်နေကြအဲ့လိုရောက်လာတဲ့အချိန်လေးမှာလက်မလွတ်စီပဲအသိဉာဏ်တစ်ခုကိုထူထောင်လိုက်နိုင်တဲ့ပုံစံတရားပါအရင်းလိုက်ဘက်ကိုရောက်သွားပြီသာဝရနည်းနဲ့အရင်းကိုရောက်သွားပါအဲ့လိုမဟုတ်လို့ရှိရင်အမောင်လေးရောက်လိုက်အနေနဲ့ရောက်လိုက်အမောင်လေးရောက်တာလေးကအချိန်ကြာတယ်လင်းတဲ့အပိုင်းလေးကအမတန်လဲတယ်လင်းတဲ့အပိုင်းလေးရောက်တဲ့အချိန်မှာတမန်လိုလိုလုပ်တဲ့အလုပ်တွေတွေပဲအချိန်ကုန်သွားပဲဒီအလင်းကိုတပိုးချီရအောင်အသုံးချလိုက်ဖို့ဆိုရင်အမောင်တော်လည်းပြန်ရောက်သွားအမောင်လေးကြာလို့ရှိရင်အများဖြစ်သလိုပဲစံတော်ဝါးနဲ့ဘွားခီးတို့ဒီလိုလျှောက်ကြအေးအခုဒီနေ့တော့တန်တရာနဲ့ကြုံတွေ့နေတဲ့ကြာနေတွေ့ကြအောင်ဘဝမှာအလင်းပိုင်းကိုရောက်လာတယ်လို့ဒီလိုပြောအဲ့လိုအလင်းပိုင်းရောက်လာပြီဆိုတာနဲ့တကယ်နဲ့ခွေးတို့တွေကကိုယ်ဘဝနဲ့ဆက်ဟပ်ပြီးတော့ဟိုအသိဉာဏ်တစ်ခုကိုရရှိအောင်ရုပ်ကိုယ်ဓမ္မတန်မှာအရေးကြီးအဲ့ဒီအသိဉာဏ်တွေဆိုတာဘာတွေလဲဘဝအရေးဟာသာဝရတွေးလာမယ့်အချက်တွေအများကြီးရှိပါတယ်ပြောလို့မစင်သားပဲမနေရပါဘူးကျန်မစင်သားမိလို့ရှိရင်ဘုန်းကြီးတို့တွေကတာမန်ပဲဒီလိုပဲဘဝတစ်ခုဆုံးသတ်တယ်။နံပါတ်၁စင်သားမပါလို့။ဘာလုပ်တယ်လဲဘာမလုပ်တယ်လဲ။ဒါဝိညာဉ်စင်သားပဲ။မလုပ်တဲ့နာနဲ့လုပ်တဲ့နာ။အဲ့တော့မလုပ်တဲ့နာဘာလဲလို့ဆို။ယသောတရားကဝါရိတသီလလို့ခေါ်တာရှိတယ်။မလုပ်တဲ့ဘူးဆိုတဲ့ကိစ္စပါလို့ဆိုရင်ပညာအသက်တပ်ချက်ချင်းပညာအဥ္စမတရားယူခြင်းသူတော်သားများပြစ်မှားခြင်းလက်ရဲလက်စားပြောကြပြီးတစ်ဖက်သားအကျိုးပြည့်အောင်လုပ်ခြင်းဥယျာဉ်စေဝါသုံးဆခြင်းဆိုတာမလုပ်တဲ့ဘူးလေ။ဘာဖြစ်လို့မလုပ်တဲ့တာတော့ဆိုကိုယ့်အတွက်အကျိုးပြည့်လို့မလုပ်တဲ့တာလို့ဆို။ဒီလိုဆိုမေးကောင်းမေးရဲ့ဒီညတဲ့တပ်ကြီးကြီးပွားနေတာကြတော့အခုအတွက်အကျိုးပြည့်သလားလို့ပြောအများကြီးပြည့်စရာရှိပါဒီဘဝတည်းမှာဒီညတဲ့တပ်ကြီးတော့ကြီးပွားတာတစ်ခဏလေးတန်လျာမှာဘယ်လိုအကျိုးပြည့်တယ်လို့ဆိုရင်ဖြစ်ပြီးရဘဝမှာအသက်တူပဲယောဂများဖြစ်ပြီးတချို့ဆိုဝိလာကလေးကယောဂပဲဝိလာကလေးကမျက်စိကိုလည်းအင်္ဂါမပြည့်မစုံဒီလိုမှပြောရင်အများကြီးချင်တာသာကုမမြရတဲ့ငရေကြတာလည်းမပြောသေးဘူးလူ့ဘဝတည်းပဲရှိတယ်လူ့ဘဝထဲမှာဘလောက်ပစ္စည်းတွေချမ်းသာချမ်းသာဟောလူ့ကျမ်းမာရေးချွတ်တဲ့လားလည်းပုံမအောင်တတ်နိုင်ဘူးအဲ့ဒီအခြေအနေကောင်းပြီကိုမရနိုင်မရနိုင်တာဘာလို့လဲကိုလုပ်နေတဲ့ အကုသို့ကံရဲ့အစမ်းစားတွေကြောင့်ကောင်းတဲ့အခြေအနေတွေရတယ်။ဟောအဲ့ဒီအနေတစ်ချက်လုံးပေါ်ရင်ဒီဘဝဆိုတာခါရဲတယ်။မကြောက်ရင်ချူတယ်လေ။ပြတ်တူတယ်ဆိုတဲ့ကိစ္စကလည်းအပေါ်အဆုံးအဖြစ်ကလေးပဲ။ဒါဆိုရင်ဟောထားတဲ့ပဏာတိပါတော်အပ္ပယုကသံပတိကောပြတ်တူခြင်းကိုဖြစ်စေဘူး။ဟုတ်တာပေါ့။ကိုယ်ရဲ့ဒုညာတက်ကိုတူအောင်လုပ်တာပေါ့။ဒီလိုမြင်ကြရတဲ့သူများကတတ်တယ်ဆိုတော့ကိုယ့်လက်သက်တို့ဒါကတော့တမန်တမတ်တဘာဝကြတဲ့ကိစ္စတစ်ခုပဲ။အကြောင်းကျိုးရင်းရတယ်။ဒါကြောင့်ဘုရားမလုပ်တဲ့ဘူးဆိုတာအဲ့ဒါပဲ။အဋ္ဌကထာနာမလုပ်တဲ့ဘူးဆိုတာအေးဒါလောက်ထားတဲ့ပုဂ္ဂိုလ်တရားမှာစီးပွားရေးဘယ်တော့မှမအောင်မြင်ဘူး။အောင်းလာတဲ့ပစ္စည်းသွားတယ်။ပြီးတော့လည်းရေပြောတယ်၊သိမ့်ခံရတယ်စသဖြင့်စည်းဝိုင်းနဲ့ပတ်သက်ပြီးဘဝလေးခဏနေတာကိုစည်းဝိုင်းနဲ့ပတ်သက်ပြီးဒုက္ခရောက်တဲ့ပုံစံလေးအများကြီးရှိတာ။ဟောအဲ့ဒါနေတာအတိတ်ဘဝကကိုလိုခိလက်ကံရဲ့အကျိုးဆက်တွေကိုခံစားဒါကြောင့်မလုပ်ထိုင်ဘူးလို့ပြောတာနော်။တာမန်ကကြည့်နေတဲ့အစီအပစ္စည်းယူပြီးတော့ကိုချမ်းသာနေတဲ့ပုံစံလေးကြည့်ပြီးတော့လုံထိုက်တယ်လို့ထင်မှောက်ထင်လို့အတူကြည့်တယ်နဲ့အရှိကြီးကအရှိကြီးကိုပုံရင်းကြည့်ပါ။နောက်ကမ္မိတိစာစာကောင်းဘုံမမကြီးလောက်လာတဲ့ပုဂ္ဂိုလ်ဟာဘဝတစ်ခုရလာတဲ့အခါမှာလူကျန်မမီတဲ့ပုဂ္ဂိုလ်ဖြစ်တယ်။လူမုံများတဲ့ပုဂ္ဂိုလ်ဖြစ်တယ်။ဒါလောကမှာသူရှိတာပေါ့နော်။နိုင်ငံတကာမှာဥယျာဉ်တွေတိုးတက်နေတာဂေးတွေ၊ Asia တို့ဆိုတာအများကြီးတိုးတက်။ချို့နိုင်ငံတွေမှာဂေးပါတီလို့ဂေးဂေး Association တွေပါတော့ချက်။အဲ့တော့အဲ့ဒီသဘောတရားတွေဟာတကယ်ကောင်းတာလို့အဲတရားကျမ်းစာကြည့်လို့ရှိရင်ဓမ္မပြစ်ဆုံးတဲ့ဘဝတစ်ခုနဲ့မပြစ်ဆုံးဘဝတစ်ခုစိတ်ကြီးစိတ်ထားကစအကုန်လုံးမပြည့်စုံဖြစ်ရတာဒါအပေါ်ဆုံးအဖြစ်ကလေးပဲ။ဟောမူတာဝရနဲ့သူများလုံးမင်းကြီးစည်းစားပြောခံလို့ဆိုလောကမှာကိုယ်လုံးပဲနဲ့အဆွဆွဲခံရပြီးတော့ထောင်တန်းကြနေတဲ့ပုဂ္ဂိုလ်တွေအများကြီးရှိတယ်။အထင်မှားပြီးတော့သံခါရလို့အထင်မှားပြီးတော့ဒီအရေးယူခံရတဲ့ပုဂ္ဂိုလ်တွေလောကမှာအများကြီးရှိတယ်မာမေမာကိုရှိမာမေမီကိုရှိအဲ့ဒါမာမေတာပုဂ္ဂိုလ်တစ်ဖက်ပုဂ္ဂိုလ်ရဲ့မာမေကြီးရဲ့လို့ပြောလို့မရဘူးကိုလုခဲ့တဲ့ဟာကြောင့်ဒီလိုမှားခံတာအဲ့ဒါဘုဒ္ဓဘာသာတရားဝင်မလောက်ထိုင်ဘူးလို့ပြောတာတန်မြာခီးနဲ့ကြည့်လိုက်လို့ဆိုရင်လို့ရင်သူကဘဝဆက်ဆက်မှာအဖြစ်ကြီးများတယ်ဒီဘဝမှာသူကောင်းစားကောင်းကောင်းစားနေတယ်ဘဝမှာသူကောင်းစားနေတယ်ဒါနဲ့သူကရှိသူ့ရမေရယကိုမရှောင်တဲ့ပုဂ္ဂိုလ်တရားမှာဖြစ်ပြဖြစ်နေရပေါ်မှာသူကအ ਨੇ ဆုံးကအယူအနှံဖြစ်ကြက်မပြေတဲ့ပုဂ္ဂိုလ်အယူအနှံဓာမျိုးသွားဖြစ်အဲအုံနောက်မပြေဘူးတင်လို့မရဘူးဆိုလို့ရှိရင်အိမ်မှာလည်းတုံးမကြဘူးဘယ်မှာမှတုံးမကြဘူးဝါကြီးတစ်ခုမှလူရဲလို့ဖြစ်တာပြီးတုံးမကြတဲ့ဘဝကြီးရဲ့ပဲအချိန်ချုံးသွားတာမျိုးဒီလောကကြီးမှာရှိနေတာဒီပြောကြမယ်အခုအဲအဲဒီကဲဆိုင်တို့ဘာလို့ပြောနေကြောင်းနိုင်အောင်တို့တော့ဒါအဲဟိုဟုတ်တဲ့မကောင်းလို့လို့မဖြစ်လို့ညာဖြစ်လို့လို့ပြောကြည့်ပြောမယ်ပေါ့တခြားကြောင်းတွေဗိုင်းရပ်စ်ပိုးကြောင်းလို့ဘာလို့ဒီလိုပြောနေကြအဲဒီလိုဖြစ်ရတာကကံကြမ္မာနောက်ပဲရှိနေတယ်ပေါ့လူတိုင်းဖြစ်တာမှမဟုတ်တာပေါ့ဒီတရားဟုတ်လို့ဒီအလုပ်ကြီးဟာဝါရိတမလုပ်နိုင်တဲ့အလုပ်ကြီးရှောင်အောင်ပဲလုပ်နိုင်တဲ့အလုပ်ကြီးဟာအားဖြင့်သူတို့ကောင်းလို့ဒီတော့ကောင်းလို့ဆိုလို့ရှိရင်လူတွေရဲ့မျက်စိတွေမှာမမြင်တော့ဆိုဘုံကြီးကြီးပြင်ပြီးလူတွေတန်းတာအဲ့ဒါကိုပြောတာမဟုတ်နော်ကုသိုလ်ဆိုတာစိတ်ချတတ်လို့ရှိရင်ကုသိုလ်ရတာဒီအားကြီးသူ့မှာပဲအကြောင်းဝယ်တစ်ခုလုပ်ရရနေပြီးတော့အကုသိုလ်ရရမယ်ရနိုင်တယ်နောက်အကြောင်းဝယ်လုပ်ရတယ်ကုသိုလ်ရတယ်ပစ္စည်းကုလားဝယ်တယ်တရားတန်ဖို့ရှိတယ်ဒီပစ္စည်းကကောင်းတယ်ဒီပစ္စည်းကမကောင်းဘူးကောင်းတာမကောင်းတာဒီရင်ကြောပြီးတော့ဒီအတန်ကိုရှိတယ်ဟိုအဟိုတန်ကိုရှိတယ်။နားရည်ဥပေါ်မှာမေတ္တာစေရနာထားပြီးတော့ကြောင်းမယ်ဆိုလို့ရှိရင်ဒါကုသိုလ်ရတာပဲ။ဒါမေတ္တာလို့ခေါ်ရတယ်။ဒါအဲ့လိုမဟုတ်ဘဲနဲ့ကောင်းတဲ့ပစ္စည်းတွေကိုမကောင်းတဲ့ပစ္စည်းညှက်ကြောင်းတာလို့နော်။အဲ့လိုမျိုးကြတော့ဒါမကောင်းတာလို့ခေါ်မဟုတ်တာလို့ဒါဖြစ်သွားတယ်။အဲ့တော့အကောင်းတဲ့အဆုံးကိုရှင်းရှင်းလင်းလင်းဒါကတော့ဈေးမတန်ကိုပစ္စည်းရတယ်ညှက်တယ်ဒါကတော့ဒီတန်နဲ့ပစ္စည်းကောင်းတယ်အကောင်းအဆူကြောင်းကျိုးခွဲခြားပြီးတော့ရတဲ့သူဟာကောင်းကောင်းမွန်မွန်ဖြစ်ပါသေးတယ်မေတ္တာထားလိုက်တာနဲ့ ရောင်းဝယ်ရင်းကနေကုသိုလ်ရပါတယ်။အိမ်မှာလူရင်းကနေကလည်းချမင်းချက်တဲ့ပုဂ္ဂိုလ်တွေလေအိမ်မှာချက်ပြုတ်တဲ့ပုဂ္ဂိုလ်တွေအေးကောင်းအောင်မောစားရပါစေ။ကိုမိသားစုထဲမှာပဲဒီလိုထားလိုက်လို့ရှိရင်ဒါကုသိုလ်စိတ်ခေါ်တယ်။ကုသိုလ်စိတ်ဆိုတာကသူကအများကိုငဲ့ညာပြီးတော့တရားတဲ့စိတ်ကကုသိုလ်စိတ်။အဲ့ဒါကိုအင်္ဂလိပ်လိုပြန်တော့ wholesome state လို့ခေါ်။ wholesome ဆိုတာကကောင်းကျိုးချမ်းသာတွေကိုဖြစ်ပွားစေတဲ့အကြောင်းပါ။အဲ့ဒီကုသိုလ်လို့ဆိုလိုက်တာနဲ့တခြားအရာတွေကိုမမြင်နဲ့ကိုယ်စိတ်ထဲမှာကောင်းတဲ့သဘောထားတွေဖြစ်တာလားမကောင်းတဲ့သဘောထားတွေဖြစ်တာလားဒါအဖို့အဓိကကြာအေဟုသံသရာဒီကုသနာမှာအများပေါ်မှာထားတဲ့မြင့်မြတ်ဖြစ်ခြင်းနဲ့စိတ်တွေမှန်သမျှဒါကုသိုလ်လို့မြတ်စွာဘုရားဟောတာကိုယ်စိတ်ထဲမှာစဉ်းစားကြည့်ပေါ့တခါတည်းရင်ညစ်ပတ်တဲ့စိတ်ပေါ်ရင်ပေါ်လာလိမ့်မယ်ကောင်းစားနေခြင်းနဲ့စိတ်ပေါ်တဲ့အခါပေါ်တယ်သူများကိုမနာလိုတဲ့စိတ်ပေါ်ခြင်းပေါ်မယ်။ဒီသူများကိုမနာလိုတဲ့စိတ်ဆိုတာကမကောင်းတဲ့စိတ်ခေါ်တယ်။ဒါကြောင့်လို့ဆိုရင်ကိုယ့်ကိုမနာလိုတဲ့လူတွေ့ရင်ကိုယ်လည်းမခံနိုင်ဘူးလေ။အဲတော့ကောင်းတဲ့စိတ်မကောင်းတဲ့စိတ်ဆိုတာကိုယ့်တဏ္ဍာမှာရှိနေပြီတဲ့ကြောင့်ကောင်းတဲ့စိတ်မှန်တဲ့အကိုသူ့တို့လိုခေါ်တာပဲ။ကုသိုလ်ဆိုတာကတော့အစိုးတရားတွေကိုဖယ်ရှားတဲ့နိုင်တဲ့သဘာဝဆောင်အပ်တဲ့သူပဲ။ဒီအစိုးတရားတွေကိုဖယ်ရှားတဲ့နိုင်ဖို့ဆိုတာလည်းပဲကိုယ်တိုင်ကမှာအကောင်းနဲ့အဆူဖြူနဲ့အမဲနှစ်ခုတွဲနေတဲ့ခြင်းမင်းအမဲကိုလဲနိုင်အောင်လဲအောင်ဖြူစင်သာရှင်းအောင်ဒီလိုလုပ်အောင်အဲ့လိုဖြူစင်သာရှင်းအောင်လုပ်ရင်ရောင်းရင်းဝယ်ရင်းကနေပြီးတော့ကုသိုလ်ကောင်းမှုတွေဖြစ်နိုင်တာပဲနောက်ဆုံးဝယ်ကိုကုသိုလ်ရအောင်နေတဲ့နည်းတွေကဒီမေတ္တာထားမယ်အများကိုမေတ္တာထားမယ်အားလုံးသိပြေကြပါလေစီပေါင်းစံတွေတိုးတက်ကြပါစေ။ကိုယ်ပေါင်းတဲ့နေတဲ့ကဘယ်လိုအဖြစ်ကြောကြသွားလဲအောင်မြင်သွားလဲဝမ်းသာလဲ။နော်။ကြည်ညိုတဲ့ပီတိဖြစ်တဲ့ဒါဘာခေါ်လဲမုဒိတာလို့ခေါ်တယ်။ဒီဝမ်းသာခြင်းကြောကြမှုကအောင်မြင်ကြီးပွားမှုကမဆုံးရပါစေနဲ့။ဒါမုဒိတာပွားတယ်လို့ခေါ်တယ်ပေါ့။အားလုံးအောင်မြင်ကြပါစေဆိုရင်ဒါမေတ္တာလို့ခေါ်တယ်ပေါ့။တခါတည်းအရှင်မကြီးလူစီပွားရေးအရှင်မကြီးတို့နေကြပါတဲ့ပုဂ္ဂိုလ်ဟောအရှင်မကြီးရည်အရှင်ကြီးသွားပါသည်အရှင်မကြီးဟုကနေလွတ်မြောက်ပါသည်ဒါကရုဏာလို့ခေါ်တယ်အဲ့တော့မေတ္တာဖြစ်ဖို့လိုကရုဏာဖြစ်ဖို့လိုမုဒိတာဖြစ်ဖို့လိုဆိုတာလူတွေကဲမှာဒါရဲ့ကုသိုလ်တရားတွေပဲအလွန်မောင်းမြတ်တဲ့ကုသိုလ်တရားတွေပဲအဲ့ဒါနဲ့တည်းကုသနာမှာကောင်းကျိုးချမ်းသာတွေကိုရနိုင်တဲ့ကုသိုလ်တွေလုံ ida ဖြစ်နေပါလေကုသိုလ်တွေဖြစ်နေတာပဲတော့ကိုမေတ္တာငါးရေကောင်းစားသိခြင်းနဲ့မေတ္တာမေတ္တာနေတဲ့ပုဂ္ဂိုလ်အပိကုညီပေးတဲ့ကရုဏာကိုယ့်ရဲ့သားတဲ့ပုဂ္ဂိုလ်ဝမ်းသာတဲ့မုဒိတာဥပိ္ပခာဆိုတာလူတွေကတလွဲ့နားနေတယ်ဥပိ္ပခာဆိုတာလုံးတဲ့လုံးထိုင်တာကိုလုပ်တယ်ကိုယ့်ကိုစော်ကားသွားတယ်လည်းစိတ်မဆိုးဘူးကိုယ့်ကိုချီးမွမ်းချီးကျောက်တယ်ပဲသူကဟိုဝမ်းသာဘူးစိတ်ဓာတ်ကိုတည်တည်ငြိမ်ငြိမ်ထားပြီးလုပ်တဲ့နာကိုလုပ်တာဒါဥပိ္ပခာလို့ခေါ်တယ်။ဥပိ္ပခာဆိုတာအားလုံးဟာကိုယ်ကံနဲ့ကိုယ်ပဲ။ငါဆက်သွားလဲငါကပ်ပါတာမဟုတ်ဘူး။ငါ့ကိုချီးမွမ်းပြောလဲလေတကယ်ငါဖြစ်မှဖြစ်တာလို့။ဒီချီးမွမ်းရင်ခဲ့ရခြင်းဆိုတဲ့အပေါ်မှာစိတ်ကိုဘယ်လိုမှမထားဘဲနဲ့ကိုလိုတဲ့ငါလို့ထားဖို့ဥပိ္ပခာလို့ခေါ်တယ်။အမှန်တန်မောမြတ်တယ်ပေါ့။အဲ့တော့စာပေနဲ့ပြောမယ်ဆိုလို့ရှိရင်မေတ္တာပွားတယ်ဆိုတာအဝိဓာဟောတုကြံကြင်ကြပါစေခက်ခဲလျှောက်ကြပါစေပေါ့။နောက်သုခိအတ္တနံပရိဒရံတုသူဘောဝခင်းကြီးကိုသူချမ်းသာတာရှောင်နိုင်ပါစေ။ဘောဝခင်းကြီးကိုအရှင်တကြီးရှောက်ပါစေတော်မြတ်။ကရုဏာကြတော့ဒုက္ခမောဆန်းသူအခက်ခဲတွေဆင်းရဲတွေကလွတ်ပါစေ။ယတနာတွေကလွတ်ရောက်ပါစေ။ဝိရိတာကြတော့ယထာလတ္တတံပတ္တိတောဘာဝကိသံသူယထာတဲ့အခြေအနေကောင်းပြီးသုံးချုံရပါစေ။ဓမ္မဝိရိတာစေခေါ်အဥပိ္ပခာသာကြတော့သဗ္ဗေသတ္တကမ္မတကသူလည်းသူကံတန်ဖြစ်မှာပဲအားလည်းငါကံတန်ဖြစ်မှာပဲချက်ချင်းမုံကြီးဆိုတာမျိုးကထားတယ်လို့ကုညီတဲ့အချင်းကုညီမယ်ဆိုစိတ်ကိုတည်တည်ငြိမ်ငြိမ်ဒီကွာနီမီတီလို့ခေါ်အဲ့ဒီဥပိ္ပခာစိတ်ကိုတည်ငြိမ်အောင်ထားနိုင်အဲ့ဒီလိုမေတ္တာကရုဏာမုဒိတာဆိုတဲ့ဥပိ္ပခာဆိုတဲ့ဒီပြမစုံတရားတွေဟာတကယ်တော့ဝိဇိတနာအကုန်ပြမခံရဘဲနဲ့ဒီအမြတမ်းမကောင်းတဲ့ဘဝတန်ရာမှာကိုယ်ကိုယ်နဲ့စုဆောင်းရမယ့်ကုသိုလ်တရားတွေဖြစ်တာပေါ့ အဲ့တော့စီးပွားလေးနဲ့မဆူဆောင်မနေနဲ့မေတ္တာကရုဏာမုဒိတာဥပေက္ခာဆိုတဲ့ဒီကြက်ခံတဲ့ပုံမြတ်တဲ့စိတ်ဓာတ်တွေကိုလည်းဒီဘဝမှာကိုယ်တန်တာမှာခိုင်မအောင်တည်ဆောက်ပါတယ် establish လောက်ပေါ့မရှိသေးရင်ကာတိဘိတ်လောက်ပဲကာတိဘိတ်လောက်ပြီး establish လောက်ပဲ strong ရှင်းအောင်လုပ်မယ်အဲ့ဒါလိုလုပ်သွားမယ်ဆိုလို့ရှိရင်ဒီမေတ္တာစိတ်ကရုဏာစိတ်မုဒိတာစိတ်တွေဟာ online ဖြစ်သွားပြီးတော့နောက်ဘဝမှာလည်းမေတ္တာရှိတဲ့ပုဂ္ဂိုလ်၊ကုသီတတ်တဲ့ပုဂ္ဂိုလ်အခုလို့ဘဝမှာလူတွေမှာကြည့်တယ်ချို့ကအကူကြီးမကူကြီးတတ်တဲ့ပုဂ္ဂိုလ်တွေအများကြီးချို့ကျတော့ကူကြီးတတ်တယ်ဟောလူစိတ်တွေကိုယ့်ဘဝကိုယ်ပဲကိုယ်စားသိချင်အာမေတ္တာစိတ်ညာတာသို့မဟုတ်ကရုဏာစိတ်ကြီးကဲမေတ္တာမရှိဘူးဆိုလို့ရှိရင်ဘာဖြစ်တတ်တယ်မုန်းတီးတောင်းကျင်ကိုမုန်းွားကရုဏာမရှိဘူးဆိုရင်ဘာဖြစ်လဲ yes itcreativity တန်တန်နဲ့ရက်စက်တယ်ဆိုလို့စိတ်အဲ့ဒီတည်းရှိတဲ့ပုံပေါ်တွေကဒီမှာလည်းပဲရက်စက်တယ်နောက်မှလည်းရက်စက်တယ်ဆိုပုံပေါ်တွေပဲဖြစ်တာ creative ပါတာနောက်မူရိတာမရှိတဲ့ပုံပေါ်တွေကဘာဖြစ် jealousy ဒီများကြီးကွာတို့တဲ့ရင်မနာလိုဘူးအကောင်းမပြောဘူး jealousy တွေတက်တဲ့ပုံမှာအကုသိုလ်တွေပဲထပ်ကြိုးတယ်ပေါ့ဟောအဲ့ဒါကြောင့်မလို့ကောင်းမြတ်တဲ့စိတ်နှလုံးသားတွေကိုယ်ချင်းမှာထားနိုင်ပြီဆိုလို့ရှိရင်ဒီဥစ္စာတွေဌာနတိဝင်လည်းပဲစုဆောင်နိုင်တယ်။ခုလိုပြောတဲ့မေတ္တာကရုဏာမုဒိတာဥပေက္ခာလို့ဆိုတယ်။မောမြတ်တဲ့စိတ်ဓာတ်တွေကိုလည်းကိုယ်တဏ္ဍာမှာတည်ဆောက်ထားတယ်ဆိုလို့ရှိရင်ဒီဥစ္စာကိုအမြဲတမ်းဒီဘဝမှာချမ်းသာတယ်ကျော်ဝါမှာနော်ဒီမေတ္တာကရုဏာမုဒိတာဥပေက္ခာဆိုတဲ့ဒီသတ္တတရားတွေပတ်ပေါ်ထားပြီးပြကြဒီဘဝမှာအစဉ်ပြေနေမကဘူးတဏ္ဍာမှာဖြစ်ပြီး online ဖြစ်ပြီးနောက်ဘဝကြတော့လေမေတ္တာထားတဲ့ပုဂ္ဂိုလ်ကရုဏာရှိပါတဲ့ပုဂ္ဂိုလ်မုရိတာများတဲ့ပုဂ္ဂိုလ်လို့ဆိုပြီးဘဝကလေးမှာအမတန်မှစုတည်ရဲ့ဘဝကလေးကိုရှောင်နိုင်မှာဖြစ်ပါတယ်။အဲဒီကနောက်ဆုံးဘုရားသာသနာတော်နဲ့ကြုံတွေ့တဲ့အခါမှာလေအတိတ်တစ်ခုလေးဝင်မှုတို့လေပါလေဆိုရင်တပ်ရည်သင်္ခါရအနိစ္စတို့ရထားတဲ့ဟာတွေကတစ်ခုမှမမြဲဘူးတို့ဘဝကြီးလည်းမမြဲဘူးဆိုဒီအတွေးလေးတော့ရှိထားဖို့ဒီအတွင်းမရှိရင်ရထားတဲ့အခြေအနေကြီးပေါ်မှာစုံမဲ့ပြီးတော့တွေတာတာဖြစ်ပြီးတော့လူဟာဒုက္ခတွေစိတ်ဆင်းရဲမှုတွေကြုံရတယ်ပေါ့။သာမိသင်္ခါရအိဋ္ဌံဘယ်ညာမှတို့မမြဲဘူးနောက်ဆုံးမှာငါခန္ဓာကိုယ်ကအခုလူပြုံနေတယ်။နောက်ကျတော့အိုးလာနေပြီ။အခုငါပစ္စည်းတွေရှိတယ်။နောက်တစ်ချိန်ကျတော့ပစ္စည်းသွားနေတယ်။ဒါအဟုတ်ထားရမယ်။အဲ့တော့အာလမတနည်းကြလို့ရှိရင်ခွဲခွာပြီးတော့သွားကြရမယ်။မကွဲခွန်ရင်တို့ဘာတွေတုံးလဲသင်္ခါရတရားဆိုတာဘယ်နေရာမှမများဘူးမြတ်စွာဘုရားကြီးရဲ့နောက်ဆုံးတနေ့ကျတော့တိဆုံးပြိဋိဘံဆံသွားတယ်ဆိုရယ်ဒီအတွေ့ဒီအသည့်စိတ်ကလေးကတာဝန်တော်နဲ့ကြုံရခြင်းဒီမှာတိဆောက်ထားလို့ရပါတယ်အဲ့တော့တိဆောက်သွားလို့ရှိရင်ဘဝပေါ်မှာတွေ့ကြတဲ့ဘဝတဏှာကိုဖယ်ရှားနိုင်ပြီးတဲ့ကြောင့်နောက်ဘုရားရဲ့အတွေ့အခါဒီအတွေ့လေးကအခြေခံပြီးတော့အနိယောကကျွတ်နိုင်အောင်အောင်ပါရမီကုသိုလ်တွေရှိဖို့အထောက်ပြီးဘုက္ခုနိဗ္ဗာန်ဆိုတာရအောင်မှာဖြစ်ပါလေ။ဒါကြောင့်ဆရာချက်ခင်ပြုလို့စဉ်ပြည့်တတ်တဲ့အနေနဲ့အမြဲတမ်းအစဉ်ဖြစ်တဲ့အနိစ္စတင်ညာမမြဲတဲ့အမှားလာလေးကိုကိုယ်စိတ်ထဲမှာတည်ဆောက်နိုင်အောင်ကြိုးစားအထောက်ကြပါ